ILO ကမ္ဘာအလုံတမားအဖွဲ့ကြီးနဲ့ဆက်သွယ်တဲ့ဆိုပြီးစံကြောင်းမျိုးနယ် NLD ဥက္ကဋ္ဌဦးတက်ဝေကိုစစ်အစိုးရကအလုံကျန်းနဲ့ထောင်ဒဏ်ပြစ်ဒဏ်ချမှတ်ခဲ့တာနဲ့ပတ်သက်ပြီးစိုးရိမ်နေကြောင်း ILO ကမ္ဘာအလုံတမားအဖွဲ့ချုပ်ကြီးကပြောဆိုပါတယ်တချိန်တည်းမှာပဲဥတက်ဝေကိုလွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်ဥတက်ဝေကိုပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့မှာဗဘဲတန်းတရားရုံးကနေပြီးတော့ဝတရားနှောက်ယှက်မှုနဲ့သူ့ကိုအလုံကျန်းနဲ့ထောင်ဒဏ်နှစ်နှစ်ပြစ်ဒဏ်ချမှတ်ခဲ့တာပါဥတက်ဝေဟာလွန်ခဲ့တဲ့ဇန်နဝါရီလ9ရက်နေ့က တကူတော်ဆန္ဒပြသူဦးအောင်တန်းရဲ့အမှုကိုသွားပြီးနားထောင်တဲ့အချိန်သူ့ကိုယ်ပေါ်မှာ ILO ကမ္ဘာအလုံတမားအဖွဲ့ချုပ်ကြီးနဲ့ဆက်သွယ်တဲ့ကွန်ပျူတာ3မက်မိုရီစတစ်တစ်ခုကိုအာနာပိုင်းနေတိသွားခဲ့ရာကတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်အရင်တုန်းကတော့ဥတက်ဝေကိုအာနာပိုင်းတွေကအာမခံ9သိန်းနဲ့လွှတ်ထားခဲ့ပြီးစက်တင်ဘာလ16ရက်နေ့ကမှတခါသူ့ကိုတရားရုံးကနေပြီးတော့ထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ် ဂျနီဖာမှာရှိတဲ့အိုင်အယ်အိုကမ္ဘာအလုံတမားအဖွဲ့ချုပ်ကြီးရဲ့အလုံအမှုဆောင်ဒါရိုက်တာမစ္စတာကာရီတပီယိုလာကတော့ဥတက်ဝေကိုစစ်အစိုးရကထောင်ချလိုက်တာနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်ရှင်
Well, we are now transmitting our concern to the government, of course. We are very upset about this because we have been following the case of
ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အထူးပဲစိုးရိမ်နေတဲ့အကြောင်းမြန်မာစစ်အစိုးရကိုအကြောင်းကြားထားတယ်လို့ကျွန်တော်တို့ဒေါသလည်းဖြစ်မိပါတယ်ဥတက်ဝေရဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့စောင့်ကြည့်နေကြတာကြားပါပြီပြီးခဲ့တဲ့ဖေဖော်ဝါရီလကျွန်တော်မြန်မာနိုင်ငံကိုသွားခဲ့တဲ့အချိန်မြန်မာစစ်အစိုးရနဲ့ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့ဒီအချိန်ကဥတက်ဝေကို ILO နဲ့ဆက်သွယ်တဲ့အတွက်ဖမ်းဆီးတာတွေနဲ့ပတ်သက်လို့စစ်အစိုးရဘက်ကသူတို့ဆွတ်ဆွဲထားတဲ့ပြစ်မှုတချို့ကိုပြန်ရုပ်သိမ်းပေးခဲ့ပါတယ် ILO နဲ့ဆက်သွယ်တယ်ဆိုပြီးတော့ဖမ်းခဲ့တာဟာမသင့်တော်ဘူးလို့ကျွန်တော်တို့ဘက်ကပြောခဲ့တာပါ
စက်တင်ဘာလ19ရက်နေ့နေဆွဲနဲ့ထုတ်ပြန်ခဲ့တဲ့ ILO ရဲ့ကြေညာချက်မှာတော့ဥတက်ဝေဟာအာရမလှုပ်အားပေးခိုင်းစေခံရသူတွေရဲ့အမှုတွေအပါအဝင်စစ်တပ်ထဲကိုအတင်းကျပ်ဝန်ခိုင်းခံခဲ့ရတဲ့အသက်ငယ်တဲ့ကလေးစစ်သားတွေရဲ့ကိစ္စတွေကိုလည်းတိုင်ကြားခဲ့သူဖြစ်တဲ့အကြောင်းသူ့ရဲ့တိုင်ကြားချက်တွေကိုလည်းအရင်ကအောင်းအောင်းမြင်မြင်ဖြည့်ရှင်းပေးနိုင်ခဲ့တဲ့အကြောင်းတွေကိုဖော်ပြထားပါတယ်ဒီလိုအာရမစေခိုင်းမှုတွေနဲ့ကလေးစစ်သားတွေရဲ့ကိစ္စတွေကိုဖြည့်ရှင်းပေးရေးဟာ ILO နဲ့စစ်ဆိုးရကြသဘောတူညီချက်ဖြစ်တဲ့အကြောင်းလဲကြေညာချက်ထဲမှာဖော်ပြထားပါတယ်။ Mr. Kerry Tapiola ကတော့ဥတက်ဝေပေါ်ဆွဆွဲထားတဲ့အမှုတွေကိုရုပ်သိမ်းပြီးဝတရားနှောက်ယှက်မှုနဲ့ထောင်ချခဲ့ပေမဲ့ဒီလိုဖမ်းဆီးတာဟာမပြည့်သင့်ဘူးလို့လည်းအခုလိုဆက်ပြောပါတယ်ရှင်
။ Now obviously the other charges have remained and but we are disappointed
ဆွဆွဲတဲ့ပြစ်မှုတချို့ကိုရုပ်သိမ်းပေးပေမဲ့တခြားပြစ်မှုတွေရှိနေသေးတယ်ဆိုတာကတော့ထင်ရှားပါပဲ။ဥတက်ဝေအနေနဲ့တခြားပြစ်မှုတွေနဲ့လည်းတရားစွဲဆိုခံရဖို့မသင့်ပါဘူး။ထောင်ဒဏ်ချမှတ်ခံတဲ့လို့လည်းကျွန်တော်တို့မယုံကြည်ပါဘူး။ကျွန်တော်တို့အနေနဲ့ဥတက်ဝေကိုချက်ချင်းလွှတ်ပေးဖို့မြန်မာစစ်အစိုးရကိုတောင်းဆိုပါတယ်။
စစ်ဆိုးရအနေနဲ့ဥတက်ဝေကိုလွှတ်ပေးဖို့အပြင် ILO နဲ့သဘောတူထားတဲ့နားလည်မှုသဘောတူညီချက်တွေကိုလိုက်နာခြင်းရှိမရှိမေးခွန်းထုတ်ရလိမ့်မယ်လို့လည်း ILO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ILO နဲ့သဘောတူညီချက်အရအာရမစေခိုင်းမှုတွေနဲ့ပတ်သက်လို့တိုင်ကြားသူတွေကိုအာဏာပိုင်တွေဘက်ကလက်တုံ့ပြန်တာမျိုးအရေးယူတာမျိုးတွေမလုပ်ဘဲအကာအကွယ်ပေးရမှာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။